အာဖဂန်နစ္စတန်ဆိုရတဲ့နဲ့အမေရိကန်ပြည်ထောင်စုတို့ဟာကာလာရှိနှောင့်နှေးခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီချက်အရဒီဇင်ဘာလ31ရက်နေ့အာဖဂန်နိုင်ငံတွင်းကနိုင်ငံတကာတပ်ဖွဲ့တွေရဲ့လုပ်ငန်းတွေအဆုံးသတ်ချိန်မှာနိုင်ငံသားစစ်သား12,000လောက်နိုင်ငံတွင်းမှာဆက်လက်ခြံထားခွင့်ပြုမှာဖြစ်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးဟာနစ်အက်ဒမာနဲ့အမေရိကန်သံအမတ်ကြီးဂျိမ်းစ်ချန်နင်ဟမ်တို့ဒီသဘောတူညီချက်ကိုကဘူးမြို့တော်မှာလက်မှတ်ရေးထိုးခဲ့တာပါ။ဒီသဘောတူညီချက်ကတော့အယ်ခိုင်ဒါတို့ကိုပြစ်မှတ်ထားဖို့အတွက်နဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုဆက်ပြီးလေ့ကျင့်သင်တန်းပေးဖို့အတွက်နိုင်ငံခြားတပ်တွေကိုစေစုနှစ်တခုကြာဆက်လက်ထားရှိခွင့်ပြုလိုက်တာဖြစ်ပါတယ်။အာဖဂန်သမ္မတအဖြစ်အာရှပ်ဂါနီအာနာလွှဲပြောင်းရယူခဲ့ပြီးနောက်တနေ့မှာအခုလိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အာဖဂန်ပြည်သူတွေကသူတို့အသည့်ရွေးကောက်တင်မြှောက်လိုက်တဲ့ခေါင်းဆောင်မှုကနေတဆင့်ဒီသဘောတူညီချက်ကိုရွေးချယ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်သံအမတ်ကြီးကပြောပါတယ်။အာဖဂန်နစ္စတန်ရဲ့ရွေးချယ်မှုကအာဖဂန်ပြည်သူတွေပို့ပြီးတော့လုံခြုံပြည်စုံတဲ့အနာဂတ်အတွက်လုပ်နေတာမှာနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့ပေါင်းစပ်ဖို့ဖြစ်ပြီးအမေရိကန်တို့ရဲ့ရွေးချယ်မှုကတော့မိဖက်အာဖဂန်နဲ့အရေးကြီးတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်နှစ်ခုဖြစ်တဲ့အာဖဂန်တပ်တွေကိုလေ့ကျင့်ရေးလက်နက်တပ်ဆင်ပေးရေးနဲ့အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖျက်ရေးတို့မှာဆက်လက်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့အမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။အရင်အာဖဂန်သမ္မတဟောက်ဟာမစ်ကာဇိုင်းကတော့အာဖဂန်နစ္စတန်မှာ2000ခုနှစ်တာလီဘန်တို့အာဏာလက်လွတ်ခဲ့ပြီးချိန်ကလေးကနိုင်ငံတကာတပ်တွေနိုင်ငံတွင်းဝင်ရောက်နေတဲ့ကာလအတွင်းအရက်သားတွေတိုက်စုံးမှုကိုထောက်ပြဝေဖန်ပြီးအခုသဘောတူညီချက်ကိုကာလရှည်ဆန့်ကျင်ခဲ့တာဖြစ်ပါတယ်။အင်ကာနီကသဘောတူခဲ့တဲ့ဒီသဘောတူညီချက်ဟာဆိုရင်အာဖဂန်ညွန်ပေါင်းအစိုးရအသစ်ကိုအမေရိကန်တို့ဆက်လက်ပံ့ပိုးပေးမယ်ဆိုတဲ့ဂရိကဝတ်ကိုထင်ဟပ်စေတယ်လို့လည်းသမ္မတဥပမာကပြောဆိုပါရရှင်။